ိုင်းပြည်ဘူမီဘောအဒူယာတေမနစ်ကကွယ်လွန်သွားပါပြီ။အသက်88နှစ်ရှိပြီဖြစ်တဲ့ဘရင်ဘူမီဘောတည်ဆုံသွားတဲ့အတွက်ဝန်းနေခြင်းကာလတစ်နှစ်သတ်မှတ်ထားပါတယ်။အစိုးရရုံးတွင်လည်းအကြောင်းတွေမှာအလံတွေတိုင်ဝက်လွှင့်ပြီးပျော်ပွဲရှင်ပွဲတွေပြုလုပ်ခြင်းကိုရက်30ရှောင်ကျင်ကြဖို့ထိုင်းဝန်ကြီးချုပ်ပရာယုတ်ကကြေညာထားပါတယ်။အဝေစားတောက်တော့ပြောင်းပေါင်းတွေဝေစားစီရင်ခြင်းမပြုကြဖို့လည်းတရိပ်ပေးထားပါတယ်။ဘရင်ဘူမီဘောဟာဒီမိုကရေစီလိုလားသူထိုင်းနိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ဆောင်ခဲ့တဲ့ခင်မီအတွေးခေါ်ရှိသူအဖြစ်ထိုင်းပြည်သူတရားလုံးကချစ်ခင်ကြည်ညိုသူဖြစ်ပါတယ်။အပျော်ပါညကလတ်တွေဖော်ချိုပွဲတွေကြောင့်နိုင်ငံသားတွေအလားများတဲ့ဘန်ကောက်မြို့ဟာမနေ့ကတော့တိတ်ဆိတ်နေပြီလို့ထိုင်းနိုင်ငံမှာ14နှစ်ကြာပြီဖြစ်တဲ့မြမအလုသမားရေလှုပ်ရှားသူဦးကျော်တောင်းကပြောပါတယ်ခင်ဗျာ။
အဲလောလောဆိုတော့တော်တော်ကြီးကိုညီညီလေးပြချစ်သွားတယ်ကြာထိုင်းဆိုတာကမဟာငါငါဖြစ်ဆိုလို့ရှိရင်တကယ်လေးလေးဟောလာနဲ့လွတ်လွတ်လပ်လပ်အမြဲတမ်းကိုပြောရှင်စပွဲဖြစ်နေတဲ့ခင်ချင်းမျိုးပါဒီနေ့တော့တော်တော်ကြီးကိုတက်တက်ဆိတ်ဆိတ်ညီညီတက်တက်နဲ့ဖြစ်နေတာသတိထားမိရဲ့ကြာ
ထိုင်းနိုင်ငံကိုရောက်ဖူးသူတိုင်းရုံးတွေအိမ်တွေမှာဘရင်ဘူမီဘောရဲ့ဓာတ်ပုံကိုအမြတ်တမျိုးချိတ်ဆွဲကိုးကွယ်ထားတာမြင်မှုကြမှာပါပဲသူ့ရဲ့အရရာကိုအသက်64နှစ်ရှိတဲ့သားတော်အင်ရှိစာမင်းသားမဟာဗဂျီယာလောင်ကွန်ကအခုဆက်ခံမှာဖြစ်ပါတယ်မင်းသားဗဂျီယာလောင်ကွန်ဟာဗြိတိန်ဩစတြေးလျနဲ့အမေရိကန်ပြည်ထောင်စုတွေမှာပညာသင်ကြားခဲ့ဘူးပြီးချမ်းသာကျယ်ဝစွာနေထိုင်သူပါတခါတလေတိုက်လင်းရင်တွေထိုင်းလေကျောင်းပိုင်ခီးတတင်းလေမြန်ကြီးတွေကိုကိုယ်တိုင်ဝင်ပြီးမောင်းတပ်ပါတယ်1992ခုနှစ်တုန်းကသူ့ကိုထိုင်းစစ်တပ်ကဒေါ်လာတန်း20တန်ဖိုးရှိတဲ့ F-16 တိုက်လင်းမြန်တစ်စင်းကိုယ်ပိုင်သုံးဖို့လက်ဆောင်ပေးခဲ့တဲ့အတွက်ဝေဖန်တန်းတွေညံခဲ့ဘူးပါတယ်ခင်ဗျာသူမိခင်ဘရင်မတိရိခက်ကသူ့သားကိုအမျိုးသမီးတွေကတိတ်ပြီးချစ်ခင်နှစ်သက်ကြကြောင်းပြောပြပါတယ်တက်တူးတွေထိုးထားတဲ့မင်းသားကိုအပျော်ပါလိုက်စားတဲ့အတွေ့ပြည်သူပြည်သားတွေကကွယ်လွန်သူသူ့ဖခင်ဘရင်ကြီးလောက်မကြိုက်ဘူးလို့ဝေဖန်သူတွေကပြောပါတယ်ဒါပေမဲ့ထိုင်းနိုင်ငံမှာဘရင်မိသားစုကိုဝေဖန်ရင်အကြီးညိုပြည့်စုံမှုနဲ့1015နှစ်ကြာနိုင်တဲ့အတွက်ဝေဖန်ရဲသူနည်းလာပါတယ်ခင်ဗျာ2014ခုနှစ်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးအမေရိကန်ပြည်ထောင်စုလိုဒီမိုကရေစီနိုင်ငံတွေရဲ့ပြစ်တင်ကဲ့ရန်မှုနဲ့စီးပွားရေးကျဆင်းမှုတွေကိုရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာအခုလိုဩစာကြီးမားတဲ့ဘရင်ဘူမီဘောကွယ်လွန်သွားတဲ့အတွက်စိုးရိမ်နေကြသူတွေထဲမှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာပန်ကီမွန်လည်းပါဝင်ပါတယ်။ထိုင်းအာဏာပိုင်တွေအနေနဲ့ဘရင်ဘူမီဘောနီးတူနိုင်ငံတကာစံတတ်မှတ်ချက်တွေလူအခွင့်အရေးတွေကိုဆက်လက်လေးစားလိုက်နာမယ်လို့မျှော်လင့်ပါကြောင်းသူကပြောပါတယ်။ထိုင်းနိုင်ငံမှာတွေ့ရကြပန်းလုတ်ကင်နေရတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေရောပေါ့ခင်ဗျာ
ဘုရားနဲ့တကိုင်းနေစားပြီးတော့ဂျီနိုလေးစားကြတဲ့ပုံကိုဖြစ်တာကြောင့်ထိုင်းနိုင်ငံမှာနိုင်ငံရေးနှချမ်းကွင်းနေတာကိုဒီပြင်ထိုင်းမင်းပြင်ကြီးရဲ့အဲချင်းဝါကြောင့်ထိုင်းနိုင်ငံဟာဥမကွေးစိတ်မပြည့်တဲ့အနေအထားမျိုးတစ်ခုကိုနေပေါင်းများစွာထိန်းသိမ်းနိုင်ခဲ့တဲ့ပြင်ကြီးဖြစ်တယ်ဒါအပြင်ကျွန်တော်တို့တန်ပေါင်းများစွာသောမြန်မာနိုင်ငံသားတွေစိတ်ပြေဒုက္ခတွေအကုန်လုံးကိုလည်းပဲထိုင်းနိုင်ငံသားဤသူဥပဒေပေါင်းတွင်းကကျွန်တော်တို့တန်းတူညီတူနေထိုင်ခွင့်ကိုပြုခဲ့တယ်။ဆိုတော့ဒီလိုမေတ္တာတရားကြီးမားအမျိုးမျိုးကြီးမားပြီးတော့ထိမ့်နိုင်တင်းနိုင်တဲ့အဲဒီပညာရှိပြည်ကြီးမရှိတော့တဲ့အရှင်မျိုးမှာအရင်တုန်းကရရှိခဲ့တဲ့ကျွန်တော်တို့ရဲ့လုံခြုံမှုပုံစံရှိနိုင်ပါမလားဆိုတာကိုတော့ကျွန်တော်တို့နည်းနည်းတော့စိုးရိမ်နေတဲ့ဥပမာဆိုတန်းတူကြီးကဒီဥပဒေကြောင်းရဖြစ်ပြီးအခြေအနေတစ်ခုရိုးရိုးစံစားနေထားမျိုးကိုဖြစ်လျင်ဖြစ်ပြီးအဲ့ဒီဘရင်ရဲ့ကျင်းဝါဩဇာတကယ်မကိုဒီတို့တော့အခက်အခါကမှထိုင်းနိုင်ငံမှာမကျော်လျော့နိုင်ဘူးဒီလိုရှိတော့တဲ့အချိန်ခါမှာထိုင်းစစ်တပ်ရဲ့အခြေအနေထိုင်းနိုင်ငံရဲ့အားစုတွေအခြေအနေထိုင်းအရေးမိသားစုတွေရဲ့အခြေအနေတွေကဘလို့ပုံစံမျိုးနဲ့အာဏာကိုခွဲဝေယူကြမလဲဆိုတာငင်းငင်းတက်တက်ဖြစ်နိုင်ပါမလားဆိုတာလည်းပဲကျွန်တော်တို့ကတော့စိုးရိမ်နေတယ်ဗျာ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းဘရင်ဘူမီဘောရဲ့ရုပ်အလောင်းကိုဒီနေ့တောက်ကြနေမှာတွားရောက်ဂါရဝပြုကြမယ်လို့ဦးကျော်တောင်းကပြောပါတယ်ခင်ဗျာ
။မနေ့ကျန်တော့ရှီရဆေးရုံကနေမြတ်ဖျားကိုယူမဲ့အလောင်းတော်ပြေယူမဲ့အချိန်ကိုတော့ကျွန်တော်တို့ရောက်နိုင်အောင်တွားကြမယ်ဆိုပြီးတော့လူသမားတွေချင်းချင်းကြားထဲမှာကျွန်တော်တို့အဖွဲ့ကြီးတွေကြားအချင်းချင်းမှာတော့ပြောထားကြတော့ရှိတယ်ကြ။
ဘရင်ဘူမီဘောကွယ်လွန်မှုကြောင့်ထိုင်းနိုင်ငံရဲ့ stock share ဈေးနှုန်းတွေ9ရာခိုင်နှုန်းလောက်ကျသွားခဲ့ပြီးဘတ်ငွေဈေးလည်း1ရာခိုင်နှုန်းခန့်မနေ့ကကျဆင်းခဲ့ပါတယ်။ရှင်းနှစ်ကျင်းပမယ်လို့ဆေးအစိုးရကတိပေးထားတဲ့အထွေထွေရွေးကောက်ပွဲတွေလည်း2018ခုနှစ်အထိရွေးသွားနိုင်တယ်လို့အကြက်ခတ်တွေကပြောပါတယ်ခင်ဗျာ။ဒုတိယကမ္ဘာစစ်ကြီးပြီးကြတဲ့ကအမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံဆက်ဆံရေးအထူးတိုးတက်ခဲ့ရမှာဘရင်ဘူမီဘောဟာအဓိကကျတဲ့ပုံကဖြစ်ပါတယ်။အခုလိုသူကွယ်လွန်မှုအတွက် တမရဥဝါမရဲ့အာရှတိုက်ချင်းကွန်ရညီမရဲ့လုပ်ငန်းစဉ်တွေကိုထိခိုက်လားမလားဆိုတာစိုးရိမ်စရာပဲလို့လေဝေဖန်သူတွေကပြောနေကြပါတယ်ခင်ဗျာ